Nima Ningan Jin, a jampemuri, chichin, yet dambu dre. Nima Sitaka, Asian Puejigo, Gri, beat habime, a goody lainara, Madria de the loo, seeing Algova, tappy pitin nere dre, a chinere bobby masuan, gagare nene, yet danga, yepo, gula damaga, Luquin, Saya Mahaminji, Michel Beschlega, down so like jow, a dream mucho yet, dudia, bioguia, ferren hega, taujani, the rinsa, shenemboema, biojale bari.
She said there appear to be no efforts towards de-escalation, but rather a buildup of troops in key areas, contrary to the commitments the military made to ASEAN to
cease the violence. တပြင်နိုင်ငံတလွာအကျန်းဖက်မှုတွေတိုးလာနိုင်ကြောင်းသတိပေးလိုက်တယ်လို့လူအများပြားတေဆုံးပြီးလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုးပြီးဆိုးမလာအောင်ကာကွယ်ဖို့လည်းပြောခဲ့တယ်လို့မစ္စတာဖရန်ဟက်ကပြောသွားတာပါ။ကြေရပြည်နယ်လို့နေရာမျိုးမှာမြန်မာစစ်တပ်ကလက်နက်ကြီးတွေတုံးပြီးဆင်အာနာတိမ်မှုဆန့်ကျင်သူတွေကိုဆက်ပြီးအကျန်းဖက်ဖြိုခွဲနေတယ်လို့လူသားတိုင်းတစ်ဖွဲ့အသုံးပြုနေတယ်ဆိုတ ချက်ချင်းရပ်သွားစေဖို့တခြားဩဇာကြီးတဲ့နိုင်ငံတွေနဲ့အာဆီယံအပါအဝင်ဒေသဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေတိုးပြီးလုပ်ဖို့လည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောအရက်ဖက်လူမှုလူအဖွဲ့အစည်းတွေနဲ့ပါဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ရမယ်အစားဆင်အာနာတိမ့်မှုဆန့်ကျင်သူတွေကိုအကြမ်းဖက်တွေအဖြစ်နဲ့ချိန်ညှပြီးကြီးလေးတဲ့အပြစ်ဒဏ်တွေပေးနေကြောင်းနဲ့အခုစစ်တပ်အာဏာသိမ်းထားတဲ့လေးလအတွင်းမှာပဲမြန်မာနိုင်ငံဟာဒီမိုကရေစီရော့ပါပြီးလူခွင့်ရေးဆိုင်ရာဆိုးဝါးတဲ့အနေအထားရောက်သွားတာကိုတွေ့ရတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင့်တေဆွမ်းရသူပေါင်း860ကျော်နဲ့အဖမ်းခံရသူက4800ထက်မနည်းရှိနေတာဖြစ်ပြီးအခုလိုအသက်ဆုံးရှုံးရမှုတွေလူမှုစီးပွားရေးရက်ခတ်မှုဒဏ်ခံရတာတွေအပါအဝင်မြန်မာနိုင်ငံတွင်ဖြစ်ပွားနေတာတွေအတွက်မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့လည်းသတိပေးလိုက်ပါတယ်။